2012ခုနှစ်ဖေဖော်ဝါရီလ29ရက်ရန်ကုန်တိုင်းဒေသကြီးတကုံစိတ်ကမ်းမြို့ပြည်တော်စုတိုင်းရင်းသားလူငယ်များစွမ်းရည်ဖွံ့ဖြိုးရေးဒီဂရီကောလိပ်ရန်ကုန်ဓမ္မယုံအသင်းဆင်ရင်ကျင်းပပြုလုပ်အပ်သည့်ကျောင်းအကြီးမှုပြုသောဝန်ထမ်းမိသားစုတို့၏ဓမ္မတပင်အခမ်းအနား၌ဟောကြားအပ်သောစံထားရမည်ယဉ်ကျေးမှုအကြောင်းတရားဒေသနာတော်စံထားရမည်ယဉ်ကျေးမှုယဉ်ကျေးမှုဆိုတဲ့စကားနဲ့ပတ်သက်ပြီးတော့ပိုလိုက်အင်ပိုလိုက်စီဗီလိုက်ဇေးရှင်းဆိုပြီးတော့ကဘာမှာအမျိုးမျိုးသတ်မှတ်ပြီးတော့ပြောကြားနေကြတာလူယဉ်ကျေးမှုဆိုတာဘယ်ဟာကိုလူယဉ်ကျေးမှုခေါ်တယ်လဲလို့အတိုင်းတာတစ်ခုနဲ့စံပြုဖို့ရအတွက်ဖော်ပြရမယ်ဆိုရင်တော့အလုံးသဘောတူညီတဲ့စံထားရမယ်ယဉ်ကျေးမှုဆိုတာအမျိုးမျိုးထွက်လာလိမ့်မယ်လို့ထင်တယ်။ဝိသဆင်ရင်မှုနဲ့ပတ်သက်တဲ့ယဉ်ကျေးမှုလားပြောမှုဆိုမှုနဲ့ပတ်သက်တဲ့ယဉ်ကျေးမှုလားနေထိုင်ရေးနဲ့ပတ်သက်တဲ့ယဉ်ကျေးမှုဝိသဆင်ရင်မှုနဲ့ပတ်သက်တဲ့ယဉ်ကျေးမှုဆိုလို့ရှိရင်လေလူမျိုးအသီးသီးမှာမိမိတို့နှစ်သက်ရာပုံတရံနဲ့ဝိသဆင်ရင်နေကြလူမျိုးတူကအဲ့ဒီဝဆာဆင်ရင်မှုကိုယဉ်ကျေးမှုလို့သတ်မှတ်ပြီမဲ့အခြားနောက်တူကယဉ်ကျေးမှုလို့မသတ်မှတ်ပြန်ပြောဆိုဆက်ဆံမှုတွေနဲ့ပတ်သက်လာလို့ရှိရင်လေလူမျိုးတူကယဉ်ကျေးမှုလို့သတ်မှတ်ထားတဲ့အရာအခြားလူမျိုးတူကယဉ်ကျေးမှုလို့မသတ်မှတ်နေထိုင်ရေးနဲ့ပတ်သက်လို့ရှိရင်လေလူမျိုးတူကယဉ်ကျေးမှုလို့သတ်မှတ်ထားတယ်။အခြားလူမျိုးတမျိုးကယဉ်ကျေးမှုလို့မသတ်မှတ်ဘူးလို့ဆို။ယဉ်ကျေးမှုလို့ဆိုတဲ့အရာဟာကွဲကွဲပြားပြားတွေလူတွေရဲ့တဏ္ဍာမှာကမ္ဘာလူသားတွေထဲမှာယဉ်ကျေးမှုဆိုတာမျိုးမျိုးရှိတော့မြန်မာနိုင်ငံတိုင်းရင်းသားတွေမြန်မာလူမျိုးတွေအားလုံးမြန်မာနိုင်ငံလူနိုင်ငံသားတွေပါလေကိုယ်ပိုင်ယဉ်ကျေးမှုဆိုပြီးတော့ရှိကြတာပေါ့အဲ့ဒီမြန်မာလူမျိုးတွေရဲ့ယဉ်ကျေးမှုကိုလည်းပဲတခြားလူမျိုးတွေကသဘောတူချင်မှတူမှာပေါ့နော်သူတို့လူမျိုးတွေနဲ့ပတ်သက်ပြီးဒါယဉ်ကျေးမှုလို့ခေါ်ချင်မှခေါ်ပေါ့ဒီလိုအမျိုးမျိုးကွဲပြားခြားနားနေတဲ့ယဉ်ကျေးမှုတွေရှိနေတဲ့ကမ္ဘာလောကကြီးမှာဘုရားမြတ်စွာဘုရားရောဘယ်ဟာကိုယဉ်ကျေးမှုလို့သတ်မှတ်တာရောလို့ဘုန်းကြီးတို့သိဖို့လိုတာပေါ့မြတ်စွာဘုရားသတ်မှတ်ထားတဲ့ယဉ်ကျေးမှုဆိုတာကြတော့အလုံးကလက်ခံနိုင်တဲ့ယဉ်ကျေးမှုအလုံးအတွက်ကာဘာဖြစ်တဲ့ယဉ်ကျေးမှုမျိုးဖြစ်မှသေးကြတယ်လို့ဘာဖြစ်လို့တော့ဆိုတော့ဘုရားမြတ်စွာဟောကြားသတ်မှတ်တဲ့ယဉ်ကျေးမှုဟာဝဆဆင်မှုနဲ့လည်းမပတ်သက်ဘူးနေထိုင်စားသောက်မှုနဲ့လည်းမပတ်သက်ဘူးပြောဆိုဆက်ဆံမှုနဲ့လည်းမပတ်သက်ဘူးပေါ့လူမျိုးတည်းရဲ့ဓလေ့ထုံတန်းစင်လာတွေဟာမတူညီတဲ့အနေအထားတွေရှိတော့အဲ့ဒါတွေနဲ့သတ်မှတ်မယ်ဆိုလို့ရှိရင်အလုံးသဘောတူညီမှုရမှာမဟုတ်ဘူးဒါမို့အလုံးသဘောတူညီမှုရတဲ့ယဉ်ကျေးမှုဆိုတာဘယ်ဟာကိုခေါ်ရလဲလို့ဆိုမြည်သည့်အဝတ်စားပဲဝို့ဝအလုံးဆိုဆိုင်ဒီကသဘောတူထားတယ်ဆိုလို့ရှိရင်ပြောစရာအကြောင်းမရှိဘူးပေါ့နော်မြန်မာနိုင်ငံသူနိုင်ငံသားတွေဝတ်စားဆင်ရင်မှုတခြားနိုင်ငံသားတွေဝတ်စားဆင်ရင်မှုမြည်သည့်ဝတ်စားဆင်ရင်မှုမျိုးပဲဖြစ်ဖြစ်society တခုကလက်ခံထားတယ်ဆိုလို့ရှိရင်ဒါသူတို့ရဲ့ tradition custom ရဝတ်ကြတယ်လို့ပြောတော့ကဲ့ရဲ့စရာအကြောင်းမရှိဘူးပေါ့နော် ပြောဆိုဆက်ဆံတဲ့အခါမှာလည်းကဲရစရာအကြောင်းမရှိဘူးအဲ့တော့မြတ်စွာဘုရားကသတ်မှတ်တာဝေစားဆင်မှုနဲ့လည်းမပတ်သက်ဘူးပြောဆိုဆက်ဆံရေးနဲ့လည်းမပတ်သက်ဘူးစားသောက်နေထိုင်မှုနဲ့လည်းလူနေမှုစနစ်နဲ့လည်းမပတ်သက်ဘူးဘာနဲ့ပတ်သက်တာတုံးလို့ဆိုလို့ရှိရင်လူတွေရဲ့စိတ်ဓာတ်နဲ့ပတ်သက်တယ်ပေါ့တကယ်ယဉ်ကျေးမှုဆိုဒီမှာလူတွေရဲ့စိတ်ဓာတ်ကတကယ်ယဉ်ကျေးမှအလုံးရင်ချင်းမှုမြည်သည့်အဝတ်ကိုပဲဝုတ်ဝုတ်နော်မြည်သည့်နေပုံနေနည်းနဲ့ပဲနေနေစိတ်ထက်ရင်ကျင်းနေတဲ့ပုဂ္ဂိုလ်တရားရင်ချင်းမှုအပြည့်ဝရတယ်လို့မြတ်စွာဘုရားဟောတဲ့တရားတော်တွေလည်းလိုက်ကြည့်လိုက်မယ်ဆိုရင်စိတ်တန်တန်တန်ဒုက္ခဝဟံစိတ်ထက်ရင်ကျေးပြီဆိုလို့ရှိရင်တော့အလုံးအစစအရာရာသူနဲ့ပတ်သက်ပြီးတော့ဘယ်သူမှဒုက္ခမရောက်ဘူးချမ်းသာဒုက္ခရကြတယ်စိတ်ထက်ယဉ်ကျေးမှုပါစံထားရမယ့်ယဉ်ကျေးမှုလို့ဒီလိုပဲပြောအောင်ဘယ်လိုလှပတဲ့ကောင်းမြတ်တဲ့အဝတ်အစားတစ်ခုဝုတ်ဝုတ်အမှုရာဘယ်လိုပဲကောင်းကောင်းစိတ်ထက်ရိုင်းဆိုင်နေတဲ့ပုဂ္ဂိုလ်တရားဟာယဉ်ကျေးမှုရှိတယ်လို့ပြောလို့မရဘူးပေါ့ဒါကြောင့်မို့မြတ်စွာဘုရားတမတ်ဟောကြားတဲ့ယဉ်ကျေးမှုဆိုတာစိတ်ထက်ယဉ်ကျေးမှုပဲဖြစ်တယ်ပေါ့ဒါဖြင့်ယဉ်ကျေးတဲ့စိတ်ဓာတ်ဆိုတာဘယ်လိုစိတ်ဓာတ်မျိုးလဲလို့ပြောမယ်ဆိုရင်အကျဉ်းအားဖြင့်တော့ဗြဟ္မစိုးတရားကိန့်ဝတ်နေတဲ့ဗြဟ္မစိုးတရားနဲ့ထုံမှန်းထားတဲ့စိတ်ဓာတ်မျိုးဟာညီသည့်လူမျိုးမှာပဲဖြစ်ဖြစ်ညီသည့်နိုင်ငံသားမှာပဲဖြစ်ဖြစ်ညီသည့်ဘာသာဝင်မှာပဲဖြစ်ဖြစ်ဗြဟ္မစိုးတရားကိန့်ဝတ်နေတဲ့စိတ်ဓာတ်ရှိတဲ့ပုဂ္ဂိုလ်ဟာရင်ကျေးသူလို့ဒီလိုသတ်မှတ်လို့ရတယ်အဲ့ဒီသတ်မှတ်ချက်ကြတော့အားလုံးဟာ equality ပေါ့တညီတည်းရတယ်နော်အဝတ်စားရင်ကျေးတာတညီတည်းမရနိုင်ဘူးဒီရင်ကျေးမှုကြတော့တညီတည်းရနိုင်မိမိရဲ့ society အများတတ်တော်အားတွေအပေါ်မှာမေတ္တာထားနိုင်တယ်အကျဉ်းနာတရားထားနိုင်တယ်ကြီးပွားတွတ်တက်လာတဲ့ပုံကိုယ်တွေဝမ်းသာနိုင်တယ်မိမိတစ်စုံတစ်ခုပြုလုပ်တဲ့အခါမှာချစ်ခင်မှုဆိုတဲ့အစွန်းမုန်းတီးမှုဆိုတဲ့အစွန်းတွေမရောက်အောင်စိတ်ကိုထိန်းညှိထားနိုင်တယ်ဆိုတဲ့ဥပေက္ခအဲ့ဒါလို့မေတ္တာကရုဏာမုဒိတာဥပေက္ခလို့ဆိုတဲ့ပြမစိုးတရားကိန့်ဝတ်နေတဲ့ပုဂ္ဂိုလ်ဟာလောကမှာဆန်ထားရမယ့်အရေးချင်းရှိတဲ့ယဉ်ကျေးမှုရှိတဲ့ပုဂ္ဂိုလ်လို့ဒီလိုပဲပြောရမှာဒါကြတော့မြည်သည့်ဘာသာကမှလည်းငင်းဆန်စရာအကြောင်းမရှိဘူးမြည်သည့်လူမျိုးကလည်းဒါယဉ်ကျေးတာမယဉ်ကျေးဘူးလို့ပြောလို့မရတော့ဒါကြောင့်မို့ဆန်ထားရမယ့်ယဉ်ကျေးမှုဆိုတာစိတ်ရဲ့ယဉ်ကျေးမှုပဲလို့တကဘာလုံးအတွက်စိတ်ဓာတ်ယဉ်ကျေးလာပြီဆိုရင်စိတ်ဓာတ်ယဉ်ကျေးတဲ့ပုဂ္ဂိုလ်ကိုအကြောင်းပြုပြီးတော့ညီသူမှဒုက္ခမရောက်ဘူးဒါကတော့သေချာတယ်နော်ညီသူမှဒုက္ခမရောက်နိုင်ဘူးအလုံးအတွက်ချမ်းသာဒုက္ခကိုဒီပုဂ္ဂိုလ်ကိုအကြောင်းပြုရင်တော့ချမ်းသာဒုက္ခအလုံးရမှာဒါကြောင့်မို့ဘုန်းကြီးတို့တွေဗုဒ္ဓဘာသာဝင်သူတော်စင်ဖြစ်နေတဲ့အခါဗုဒ္ဓဘာသာဆိုတာတကယ်ပြောမယ်ဆိုလို့ရှိရင်တော့ယုံကြည်မှုကိုရှေ့တန်းတင်ထားတဲ့ religion ဆိုတဲ့ဘာသာတရားတော့မဟုတ်ဘူးတကယ်ကို way of life ဘဝမှာဘယ်လိုနေရမယ်ဆိုတဲ့သုံးမဩဝါဒတာဖြစ်တယ်ဘုရားဘာသာမှာစုတောင်းစုယူတွေပေါ်မှာအလေးနဲ့ထားတဲ့အရာလည်းမဟုတ်ဘူးအလုံးလုံးမှုပေါ်မှာအလေးနဲ့ထားတယ်ပေါ့နော်ဒါဖြင့်ဗုဒ္ဓဘာသာတွေစုမတောင်းကြဘူးလားဆိုတာစုတောင်းတယ်ဆိုတဲ့စကားလုံးအရာတော့တူကောင်းတူလိမ့်မယ်သို့တော့အထိပ္ပယ်အမတန်မှကွာခြားတယ်ဒီစုတောင်းတာဆိုတာဆန္ဒကိုထုတ်ဖော်ခြင်းမျှတာဖြစ်တယ်ပေါ့ blessing ပေးတော်မူပါချီးမြှင့်တော်မူပါလို့လိုချင်တာကိုတောင်းယူတဲ့သဘောမျိုးမဟုတ်ဘူးเนาะစုတောင်းတာမျိုးမဟုတ်ဘူးတောင်းယူတာမဟုတ်ဘူးကိုယ့်ရဲ့လှုပ်အားတစ်ခုလှုပ်တဲ့အပေါ်မှာက กูพาพิชเชนเนี่ยสุดเลยสนาอุทุพจิมยาลาพิชติบงสุเบียร์ปกุวาเลยเว้ยสุเบียร์สุดละยินเจตมวยสวาโลจินเนี่ยสนาเลยก้าวมีเดจูดีอารีพิบาสีลุไม่ได้ต้องยันเนี่ยตัวเป็นสิเปียร์อะไรไม่เข้าผู้เนาะตัวต่อเปลี่ยนเขาเราสุดดาวเนี่ยสุเบียร์ลุไปเปลี่ยนจ้าแต่แกอันนี้ตาราจีไม่ดูเนาะอันนี้ตาราจีไม่ดูสก้าตัวยันเลยไม่ดูขอไล่เด็กข้าจารอได้สูบีเด็กสูดาวเน่สูยูเร่ลูดิลูกย่อจ้าสักหลังว่าดูนี่ไปไม่ลูกนี่ตาราเจมดูบูสระแต่เช่นชาบาร์เอระบัวระบัดมาสูดาวสูยูสูดีมากูเย่สานาอูทุกพ่อเจมียาเน่ไม่ได้ต้องการเจมียาลาพิเศษเลยยาสีลาเร่จิวฮาสูบีลูยาลาเล่ไม่เข้าผู้มิมิเย่ลูกอาจังมิมิเย่ช่างเย่ท่าเร่กุฎกันเย่สวนอาจังยาราเรียจีเป็นกงนุพยาธิเขียงอะไรพลังเส้นปีราเลยมโหฟูปราบาลามาเนาะพยาชินเย่ตะโกอันนาปาวานะดูเรียบพวาอันนี้ท่าตะคู่เปียงเล่เปียท่าเลยมโหฟูที่มาอาลูฮาจีบวัดดูเด็ดหารุกูบอกว่ามาจีบวัดดูเด็ดมูรุเนินจามูรุสระอารมณ์กูเลยเทมาเปียวาสิยศสามยาสระเปียวเมสุลุสิเสียเนตจีลูกเสียกาจีกูเปล่ากองซาสิจินลูกเปล่าเพเสียดาวงหาการตัดสิมีบ้านเนตตาดมีมาเลยมีบ้านกาลูกปีนัยนะการตัดสิจังกังกังท้าไปไหมเสียกังกังสีปูไปไหมตาดมีปัญญาได้จีบเสียมีบ้านเล่าไหนนะท้าไปที่เด็กปูมาเล่าไหนแต่แกเล่าว่ามาช่วยซาบีรอเป็นอยู่ช้ามาหรอตาดมีดีจะด่าออกมาพี่ตาดมีดีก็ตัวรู้ไปก็เปียกไว้ตัวไม่สวยปัญญาได้ไม่ใช่เนี่ยเสียเนี่ยดับจีเลยไปทั่วดูไปเสียก็ไกลไปเลยล้านยนเนี่ยสมาร์เดี๋ยวพี่ก็เสียบย่อเรื่อยไล่หน้าไปด้วยลูกไก่หมูอ่ะที่ก็จ่าเสียหลานยนเนี่ยได้เดี๋ยวพี่ก็ไล่ไปลูกไม่สูรุษย์จีบวันตัวเด่นไงมาลูกผู้สูรุษย์ไม่จีบวันเนี่ยถ้าก็ไม่ได้มาเด็ดด้วยจ่าเลยอายาจะคู่แบบนี้ป่ะยศพี่อากูได้งานเลยจะข้าวเลยบุญนายที่เอาเยอะมีเนี่ยปัดเด็ดไปยศพี่อากูนิพพานสุราเลยสิเลยนิพพานยาวจังเตียสุราอุเลยพอจะทาราสิดูไรนิพพานยาวตลาลุสอยาวผู้เลยว่าเราไม่ยาวทารุสอนิพพานยาวจังเตียเลวมันนิพพานสุรายาวเลยอะกูเด็กตะกงเสกันอยู่ลาบุทีนี้ก็เลยจีโอยาวผู้ลานยาวนี้สิเลยลานเลยสิเลยทีนี้ก็เลยเลยสิเลยล้านยนต์เนี่ยลูกอ่ะไปหาตั๋วแล้วสุบิแล้วล้านยนต์ตั๋วแล้วลูกอ่ะหนอกเปลี่ยนตั๋วแล้วสิไม่ยอมไหนกูครับเอ้อล่ะမျိုးလို့ပဲဆိုင်ရန်ပုဂ္ဂိုလ်ရဲ့မှန်မှန်ကန်ကန်ကြိုးပမ်းအထောက်မှုပေါင်းဆက်မှသာလေအရာတစ်ခုဟာကောင်းမြတ်တဲ့အနေအထားတစ်ခုရမှာလို့ဆိုဒါအလွန်လက်တွေ့ကြတဲ့အရာတစ်ခုပဲပေါ့နော်အဲ့တော့ဘုန်းကြီးတို့တွေဘုရားကိုကိုးကွယ်ကြတယ်တခြားဘာသာတွေလည်းသူတို့ဆိုင်ရဆိုင်ရဖျားတွေကိုးကွယ်ကြတာပဲဘုန်းကြီးတို့ကိုးကွယ်မှုနဲ့သူတို့ကိုးကွယ်မှုတူသလားလို့အတိုင်းအတာတစ်ခုကိုကြည့်မယ်ဆိုရင်မတူဘူးဆိုတဲ့အသွင်သဏ္ဍာန်တွေအများကြီးရှိတယ်မတူတာကဘလို့မတူတာတော့ဘုရားကိုကိုးကွယ်တယ်လို့ဆိုတာဟာမြတ်စွာဘုရားအပေါ်မှာယုံကြည်ပြီးတော့ကောင်းမြတ်တဲ့အဆုံးအမတွေကိုပေးနိုင်တယ်ဘဝအတွက်ခိုင်လိုင်းပေးနိုင်တယ်ဆိုတဲ့ယုံကြည်မှုပဲဒါကြောင့်မို့စာပေကျမ်းဂန်တွေမှာဒါအတိအကျဖော်ထုတ်ထားတာရှိတယ်ဟောထားတာရှိတယ်မြတ်စွာဘုရားကတရားရေးပေါ်မှာပြုလုပ်ပေးနိုင်တာဟာနှစ်ခုတည်းပဲရှိတယ်ဘာလို့ဆိုဟိတေဘဝတ္တနေနာအဟိတာသနေဝတ္တနေနာကောင်းကျိုးချမ်းသာရရှိနိုင်တဲ့ အရာတွေကိုလမ်းညွှန်မှုပြုခြင်းမကောင်းကျိုးတွေကိုဖြစ်ပေါ်စေနိုင်တဲ့အရာတွေကနေပြီးတော့ရှောင်ကျဉ်စေခြင်းပဲဒီနှစ်ခုကိုပဲလမ်းညွှန်တာဒါမလုံးနဲ့ဒါလုံးပေါ့လို့ရင်အဲ့ဒါပါပဲနော်လုံးတဲ့နာနဲ့မလုံးတဲ့နာမလုံးတဲ့နာမလုံးဖို့နဲ့လုံးတဲ့နာလုံးဖို့ဒါပဲလမ်းညွှန်မှုပြုတယ်လို့အဲ့ဒါတော့နဲ့ကိုယ်ွယ်တိုက်သလားလို့ဆိုကိုယ်ွယ်တိုက်တယ်။ဘာဖြစ်လို့လို့ဆိုရင်လောကလူတွေမှာဒီလုံးတဲ့နာနဲ့မလုံးတဲ့နာခွဲခြားသိဖို့ဆိုတာအမတန်မှမလွယ်တဲ့ကိစ္စတစ်ခုပဲ။မလွယ်သည့်အတွက်ကြောင့်လုံးတဲ့နာကိုမလုံးတဲ့ဘူးလို့ထင်တယ်မလုံးတဲ့နာကြတော့လုံးတဲ့တယ်လို့ထင်တယ်။ထင်တော့ဘာဖြစ်တုံဆိုရင်မလုံးတဲ့နာတွေကိုလုံးတဲ့တယ်လို့ထင်လာတဲ့အခါလုံးမိသွားတယ်မလုံးတဲ့နာတွေကိုလုံးတဲ့နယ်လို့ထင်ပြီးတော့လုံးမိတယ်လုံးတဲ့နာကြတော့မလုံးတဲ့ဘူးလို့ထင်ပြီးတော့မလုံးဖဲနေတယ်ဆိုတော့နှစ်ခုစလုံးဟာအကျိုးမဲ့ဖြစ်တာချင်းအတူတူပဲလို့ဒီလိုဆိုလို့ကိုယ့်အတွက်ဆွေရုပ်ပြပယောင်မှုတွေဖြစ်တယ်အဲ့ဒါမဖြစ်ဖို့အတွက်လုံးတဲ့နာနဲ့မလုံးတဲ့နာကိုသိဖို့ဆိုတာလူတိုင်းမှလွယ်တဲ့ကိစ္စမဟုတ်ဘူးအထူးသဖြင့်ဒီနေ့စဉ်စောင်းဝတ်နေရေးကိစ္စနဲ့ပတ်သက်ပြီးသိတဲ့ထားအောင်ဘဝခရီးကိုလျှောက်လန်းတဲ့အခါကျတော့ဘုန်းကြီးတို့တွေမသိတာတွေကအများကြီးသိတာလေးကနည်းနည်းပဲရှိတယ်เนาะအဲ့ဒီနည်းနည်းပါးပါးလေးသိတဲ့အသည့်လေးဟာလုံလောက်တဲ့အသည့်မဟုတ်ဘူးဘဝခရီးဆိုရင်လုံးဝမသိတာဆိုပါစို့ပေဒီအချမဲ့ဆိုဒီဘဝမှာတော့ဘယ်လိုလုပ်ရင်ကြီးပွားတုတ်တက်တယ်ဆိုတာသိချာဘဝကောင်းကျိုးရေးဒါတောင်မှပဲလက်ပြင်ကဘာဖြစ်မယ်ဆိုတာမသိဘူးနော်လက်ပြင်ကဘာဖြစ်မယ်နောက်နေ့ဘာဖြစ်မယ်ဆိုတာအတိအကျမသိဘူးတေဒီအချားမဲ့ဟိုဘဝမှာဘာဖြစ်မယ်ဆိုတာကြတော့အဝေးကြီးဖြစ်သွားတယ်ပေါ့အဲ့လိုမသိနိုင်တာတွေအများကြီးရှိတော့တချို့ကိစ္စတွေကကြွတင်ပြီးတော့ပြင်ဆင်ထားရတာတွေရှိတယ်အဲ့ဒီကြွတင်ပြင်ဆင်မှုနဲ့ပတ်သက်လာတဲ့အခါကျတော့ဘယ်ဟာလုံးရမယ်ဘယ်ဟာမလုံးရဘူးလို့ဆိုတဲ့လမ်းညွှန်ချက်ကြတော့ရသော်ဘုရားရဲ့အတိညာဉ်နဲ့မှဒီလိုပေးနိုင်တာဖြစ်တယ်ပေါ့အဲ့ဒီအဆုံးအမလမ်းညွှန်မှုကိုရရှိဖို့အတွက်ဘုရားဟောကိုးကွယ်တယ်ထင်ရှားတဲ့တာရကတစ်ခုပြောရမယ်ဆိုလို့ရှိရင်ဘုန်းကြီးတို့တွေမကြမ်းမမာဖြစ်တဲ့အခါဆရာဝန်စီသွားကြတယ်သွားတဲ့အခါမှာအရက်ကပြောတဲ့အခါဆရာဝန်ကဆေးကုပေးတယ်လို့သာပြောတာဆရာဝန်ကယောဂပြောင်းအောင်လုပ်ပေးတယ်လို့သာပြောတာတကယ်ကတော့ဆရာဝန်ကယောဂပြောင်းအောင်လုပ်ပေးတာမဟုတ်ဘူးဆရာဝန်ကဘာယောဂဘာကြောင့်ဖြစ်တာဆိုတော့ယောဂအကြောင်းကိုသူရှင်းပြဒီယောဂဘယ်ဆေးတောက်ရမလဲဆိုတော့အဲ့ဒါဆရာဝန်ပြောတဲ့အပေါ်မှာယုံကြည်မှုနဲ့လူနာကဆရာဝန်ပြောတဲ့ဆေးကိုတောက်တယ်တကယ်တော့ဒီဆေးကသူပြီးလို့တောက်တာမဟုတ်ဘူးနော်ဆရာဝန်အပေါ်မှာယုံကြည်မှုနဲ့တောက်တယ်ယုံကြည်ရတယ်။ဘာတွေနဲ့ပေါ်ထားမှလဲကိုယ်လည်းမသိဘူးလေ။အဲဆရာဝန်ပေါ်မှာယုံကြည်မှုနဲ့ဒီဆေးကိုတောက်တဲ့အခါယောဂပြောက်တယ်ပေါ့။အဲ့ဒါမျိုးလိုပဲဒီကိုယ်ခွေရတဲ့စိတ်ကပ်ရတယ်ဆိုတာအတိုင်းအတာတစ်ခုဟာဒီတိုင်းပဲရှိတယ်ပေါ့။ဒီတဲ့မပိုးဘူး။အဲ့တော့ဘုရားကမတယ်လို့ဘာလို့ဆိုတာတကယ်မနိုင်တာတော့ဘယ်ဘုရားမှမမနိုင်လူတွေမှာစွမ်းအားတွေအားလုံးဟာကိုယ့်လက်ထဲမှာပဲရှိတယ်။ဒါကအလွန်ကျဉ်းနှံ့ဆရာကောင်းတယ်။တချို့ကတော့လေဒီယုံကြည်မှုမှာအားကိုးရမှုပေါ်မှာလွဲမှားစွာအားကိုးပြီးတော့ကိုယ့်ရဲ့စွမ်းအားတွေကိုဖေးဖယ်ထားပြီးတော့တစ်ဖက်သားကိုအမြဲတမ်းဒီပင့်လုပ်နေတာကိုပဲသဘောကျတဲ့လူလေးရှိတော့ရှိတာ။သို့တော့ဒီပင့်နဲ့ independent ဆိုတာဘယ်ဟာအကောင်းဆုံးဆိုတော့ independent ဟာအကောင်းဆုံးပဲပေါ့ဒါမှမဟုတ်လူတွေဟာသူများကိုမိကိုနေတာကြိုက်သလားသို့မဟုတ် independent လွတ်လပ်ရေးကိုကြိုက်သလားဆိုရင်လူတိုင်းလူတိုင်းဟာလွတ်လပ်မှုကိုကြိုက်တာရှိပါအဲ့တော့မြတ်စွာဘုရားဟောတဲ့တရားကတကယ်ကတော့လူတိုင်းလူတိုင်းမှာစွမ်းအားတတ္တိတွေရှိတော့ကိုယ့်ရဲ့လွတ်လပ်မှုတွေကိုကိုယ်ကိုယ်တိုင်ဖန်တီးလို့ရတယ်လူတိုင်းလူတိုင်းမှာစွမ်းအားတွေရှိနေတယ်အဲ့ဒီစွမ်းအားတွေကိုအသုံးချဖို့လိုတယ်လို့ဒီလိုဆိုလိုတာပေါ့နော်အဲ့ဒီစွမ်းအားတွေဟာဘာတွေလဲလို့ပြောမယ်ဆိုလို့ရှိရင်ရသော်ဘုရားဟောထားတဲ့တရားတွေမှာလေအဋ္ဌိပါဒလို့လည်းခေါ်တယ် ဣတိဆိုတာပြည့်စုံမှုဘယ်ကိစ္စပဲဖြစ်ဖြစ်အောင်မြင်ပြည့်စုံမှုကိုဣတိလို့ခေါ်တယ်ပါရဆိုတာအကြောင်းတရားဘယ်ကိစ္စပဲဖြစ်ဖြစ်ပြည့်စုံနိုင်တဲ့အကြောင်းတရားဟာ၄မျိုးရှိတယ်အဲ့ဒီ၄မျိုးဟာအပြင်မှာမရှိဘူးကိုယ့်ရဲ့အတွင်းမှာပဲရှိတယ် internal condition ပေါ့ကိုယ့်ရဲ့အတွင်းမှာပဲရှိတယ်အပြင်ကလာတာမဟုတ်ဘူးဒါကြောင့်မို့အရာခတ်သိမ်းဟာအရာခတ်သိမ်းဆိုတဲ့အထက်မှာအဓိကအချက်တွေဟာကိုယ်တဏ္ဍာမှာပဲရှိတယ်ကိုယ့်ရဲ့အတွင်းအားဟာအရေးကြီးဆုံးပဲလို့ဒီလိုပြောရမှာဒီလိုပြောတော့အပြင်ကအထောက်အကူမပြုဘူးလားလို့ဆိုပြုပါတယ်အပြင်ရဲ့စွမ်းအားလည်းအပြင်စွမ်းအားကိုမြတ်စွာဘုရားဥပနိဒေယပစ္စယောလို့ဒီလိုခေါ်တာရှိတယ်အားကြီးတဲ့ဆိုပါလို့ weather condition အပြင်ကဟာတယ်လေပေါင်းတင်ဆက်ဆံရေးတို့ပညာရေးကောင်းတဲ့ကျောင်းတို့ဒါတွေကအပြင်းစွမ်းအားတွေပဲပေါ့နော်အပြင်းစွမ်းအားလည်းလိုအပ်တယ်သို့သောအပြင်းစွမ်းအားနဲ့အတင်းစွမ်းအားနှစ်ခုချိန်ကြီးလိုက်လို့ရှိရင်တော့ဘယ်ဟာကပိုပြီးတော့အားသာတာတုံးဆိုအတွင်းစွမ်းအားအားသာဒါကိုထင်ရှားအောင်ဥပမာတစ်ခုပြောရမယ်ဆိုရင်ဆိုပါစို့လူတစ်ယောက်ရဲ့ကျန်းမာရေးနဲ့ပတ်သက်လာလို့ရှိရင်ဘယ်ဟာကပိုအရေးကြီးတာတုံးလို့စဉ်းစားကြည့်ခန္ဓာကိုယ်မှာကျန်းမာရေးကောင်းနေတဲ့ပုဂ္ဂိုလ်ပြင်မဲ့ကကောင်းမြတ်တဲ့အစာအာဟာရတွေစားကောင်းတဲ့ရာသီဥတုမှနေကျန်းမာမှုကပိုတိုးတက်လာအကယ်၍အတွင်းကိုယ်ကညံဖျင်းပြီးတော့ကျန်းမာရေးမကောင်းတော့ဘူးချို့ရင်းလာတဲ့ဆိုတဲ့ပုဂ္ဂိုလ်တယောက်ဟာအပြင်မဲ့ကကောင်းပြီဆိုတာတွေဘယ်လောက်လုံးပြီစွမ်းအားတက်မလာတော့အတွင်းအားပျက်စီးသွားလို့ရှင်အပြင်အားကဘာမှလုံးလို့မရဟုတ်အတွင်းအားကောင်းနေတယ်ဆိုတဲ့ပုံကိုယ်တွေကြတော့ချိရာသီဥရုတဲ့ဒီအေးတဲ့ရာသီဥရုလည်းခံနိုင်တာပဲပူတဲ့ရာသီဥရုလည်းခံနိုင်တာပဲခန္ဓာကိုယ်ရဲ့အတွင်းကြန့်ခိုင်နေပြီဆိုလို့ရှိရင်အပြင်ဘက်ကဆန့်ကျင်မှုတွေအကြောင်းတရားတွေကိုကြန့်ကြန့်ခံနိုင်တဲ့အနေအထားတစ်ခုရှိတယ်ဆိုအဲ့တော့ဒါတွေကိုထောက်ထားကြည့်မယ်ဆိုရင်အတွင်းနဲ့အပြင်ရဲ့စွမ်းအားဟာအတွင်းအားပိုအရေးကြီးတယ်လို့ဆိုတာမတမ်းမထင်ရှားတယ်ပေါ့အဲ့ဒါကြောင့်မို့မြတ်စွာဘုရားကအတွင်းအားလေးမျိုးကိုဟောတဲ့အခါမှာဘာတွေတုံးဆိုဆန္ဒဆန္ဒဆိုတာဖြစ်ချင်တာနော်အခုဒီဒီကောလိပ်မှာလာပြီးတော့ကြောင်းတက်နေကြတဲ့ကြောင်းသူကြောင်းသားတွေကိုယ်ရည်ရွယ်ချက်တွေစွမ်းရည်ဖွံ့ဖြိုးမှုစွမ်းရည်ဖွံ့ဖြိုးရေးဆိုတော့စွမ်းရည်ဆိုတာဘယ်မှာရှိတာတော့ကိုယ့်ရဲ့အတွင်းထဲမှာပဲရှိအဲ့ဒီစွမ်းရည်တွေဖွံ့ဖြိုးတိုးတက်လာဒီစွမ်းရည်တွေရှိမှကိုဖြစ်ချင်တဲ့ဆန္ဒအတိုင်းအောင်မြင်ကြီးပွားလာမှာဖြစ်တယ်ပေါ့အဲ့တော့ဆန္ဒဆိုတာဖြစ်ချင်တာဆိုပါတော့တိုင်းပြည်မှာခေါင်းဆောင်ကြီးဖြစ်ချင်တယ်အင်ဂျင်နီယာဖြစ်ချင်တယ်ဆရာဝန်ကြီးဖြစ်ချင်တယ်စသဖြင့်ပေါ့လေလူတွေမှာဘဝတစ်ခုမှာရှောက်လန်းတဲ့အခါဖြစ်ချင်တာတွေရှိတယ်။အဲ့ဒီဖြစ်ချင်တယ်ဆိုတော့ဆန္ဒဟာတာမန်လို့မအောင်မေ့လေနဲ့ဒီဆန္ဒကရှေ့ဆောင်နေတာလို့ဆိုလိုတယ်။ငယ်ရွယ်တဲ့ကလေးလေးတွေမေးကြည့်လိုက်တဲ့အခါကြီးရင်ဘာလို့မှာတော့ဘာဖြစ်ချင်တော့မေးလိုက်တဲ့အခါသူတို့မှဖြစ်ချင်တဲ့ဆန္ဒလေးတွေရှိနေကြတယ်ပေါ့။အဲ့တော့ဖြစ်ချင်တဲ့ဆန္ဒဆိုတာတကယ်တော့ဘဝရဲ့ဥတီချက်ကလေးတစ်ခုကိုပြောတာနော်။ဒီဆန္ဒလေးကဥတီပေးလိုက်တာလမ်းကြောင်းပေါ်ရောက်အောင်ဥတီထားတဲ့သဘောလေးပဲအဲ့ဒါလို့ဖြစ်ချင်နေဆိုတော့ဥတီချက်မှမရှိတဲ့ပုဂ္ဂိုလ်ဟာမျောလင်းချက်မရှိဘူး hopeless ပဲသူကเนาะဖြစ်ချင်နေဆိုတော့ဆန္ဒကဥတီထားအဲ့ဒါလေးရှိရဒါအတွင်းအားတစ်ခုပဲအတွင်းအားဒီဖြစ်ချင်နေဆိုတော့အရာဟာဖြစ်ချင်တဲ့အခါမှာသူကဒီတိုင်းနေမှာမဟုတ်ဘူးနောက်ဆက်တွဲအကြောင်းတရားတွေကဆက်တိုက်ဆက်တဲ့ဖြစ်လာဖြစ်ချင်တော့ဘာလုပ်လဲဆိုစူးစမ်းလာဖြစ်ခြင်းလို့ကြိုးစားတာအဲ့ဒါကြောင့်မို့ဆန္ဒဆိုတာရှိလာပြီဆိုရင်နောက်ကဘာလိုက်လာတော့ဆိုဝီရိယကြိုးစားအထုတ်မှုဖြစ်လာတော့ကြိုးစားအထုတ်တဲ့အခါမှာလွယ်လွယ်နဲ့ရသလားလို့ဆိုမရဘူးဘယ်ကိစ္စမှလွယ်လွယ်နဲ့ပြီးမှာမဟုတ်ဘူးတချို့ကိစ္စတွေဆိုပိုခက်ခက်ခဲခဲလောရတာတွေရှိတယ်အဲ့တော့အခါလူတွေမှာဘာဖြစ်တတ်တယ်ဆိုကြိုးစားအထုတ်မှုရဲ့နောက်မှာလိုအပ်ချက်ကဘာတော့ဆိုကြန့်ခိုင်တဲ့စိတ်ဓာတ်နော်ဆန္ဒတဲ့ဝိရိယစိတ်တ ချမ်းခိုင်တဲ့စိတ်ဓာတ်လိုအပ်တယ်ပေါ့ကောင်းပြီဖြစ်ချင်တဲ့ဆန္ဒလည်းရှိတယ်ဆန္ဒရှိတဲ့အတိုင်းကြိုးပမ်းအားထုတ်တယ်ကြိုးပမ်းအားထုတ်တဲ့အတိုင်းစိတ်ပြည့်ခြင်းအားလျော့ခြင်းဆိုတာမဖြစ်အောင်စိတ်ဓာတ်ချမ်းခိုင်မှုလည်းရှိတယ်ဘာလိုသေးလဲဆိုတော့စဉ်းစားဉာဏ်ဝီမန္တဆိုတာလိုသေးတယ်အရာရာဟာဘလိုင်းကြီးလုံးလို့မရဘူးလေဘလို့လို့ရင်အောင်မြင်တယ်ဆိုတဲ့ဤစနစ်ကိုသိတဲ့အသိပညာဟာအရေးကြီးတယ်ဆိုတော့ပေါင်းလိုက်တော့မြတ်စွာဘုရားဒီစွမ်းရည်တစ်ခုဖွံ့ဖြိုးတိုးတက်လာဖို့အတွင်းအားတွေထဲမှာစန္ဒာတဲ့ဝီရိယတဲ့စိတ်ဓာတ်တဲ့ဝီမန္တလို့ဒီ၄မျိုးဟောထားတာဒါအောင်မြင်ကြည်ပွားတိုးတက်လို့တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဒီ၄ခုကိုယ်တဏ္ဍမှာဆက်ပြီးတော့ရှိနေဖို့လိုအပ်တယ်ပေါ့နော်လူတိုင်းလူတိုင်းမှာဒါတကယ့်ကိုကြီးမားတဲ့အတွင်းအားတွေလို့ဒီလိုဆိုရမှာအဲ့ဒီပုံမှာအားလုံးဟာမူတည်ပြီးတော့နေတာဒါဘယ်သူကိုအားကိုးတာတုံးဆိုကိုယ့်ကိုအားကိုးတာလေဆန္ဒဆိုတာဘယ်သူဆန္ဒကိုယ်ဆန္ဒကြိုးပမ်းတာဝီရိယဘယ်သူဝီရိယကိုယ်ဝီရိယပဲစိတ်ဓာတ်ကဘယ်သူစိတ်ဓာတ်တုံးဆိုကိုယ်စိတ်ဓာတ်ဝိမန္တဆင်ញနာဆင်ញတုံတရားအတိညာဆိုတာဘုသူ့ရဲ့အတိညာတော့ဆိုရင်ကိုယ့်ရဲ့အတိညာပဲဖြစ်တယ်ပေါ့ဒီလေးခုပေါင်းစပ်ပြီးတော့အလုံးလုံးလုပ်မယ်ဆိုလို့ရှိရင်ကြီးပွားတိုးတက်မှုဆိုတာမလွဲမသွေဖြစ်လာအင်တာမအံ့ဩဖွယ်ကောင်းလောက်အောင်ဟိုရှိတယ်ပေါ့အဲ့တော့ကျောင်းသူကျောင်းသားကလေးတွေမှတ်သားဖို့တခုပြောရမယ်ဆိုရင်ဒီသန္ဓဝီရိယဝိမန္တစိတ်ဓာတ်နဲ့ပတ်တယ်သန္ဓဆိုတာ wish to do ပဲနော် wish to do ဘာပဲဖြစ်ဖြစ်လှုပ်ချင်တယ်ဖြစ်ချင်တယ် wish to be လှုပ်ချင်တယ်ဖြစ်ချင်တယ်အဲ့ဒီသန္ဓကိုအင်္ဂလိပ်လိုပြောမယ်ဒီဟာမြန်မာလိုပါဠိဘာသာစကားမှာဘာရှိတော့ဆိုသန္ဓဝတ္တောဂိဏမကမ္မနသိစတိသန္ဓရှိလို့ရှိရင်နဲ့မဖြစ်ဘူးဆိုတဲ့အရာမရှိဘူးလို့ဒီလိုပြောတာအတိတ်ပဲအဲ့ဒါကိုအင်္ဂလိပ်လိုအလျော်ပြန်တာလေးကိုမှတ်သားထားခြင်းလို့ရှိရင်သန္ဓ makes the impossible possible လို့မှတ်တခြားဘာသာတွေမှာဒီဟာနဲ့ပတ်သက်ပြီးဘယ်လိုပြောတော့ဆို God makes the impossible possible သာဝရဘုရားမဖြစ်နိုင်တာတွေကိုဖြစ်အောင်လုပ်နိုင်တယ်လို့ပြောတယ်နော်အဲ့တော့ဘုန်းကြီးတို့တွေကကိုယ်အတွင်းအားကိုယုံကြည်တဲ့ပုံစံတွေဖြစ်သည့်အတွက်ကြောင့် God makes the impossible possible လို့မပြောတော့ဘူး wish to do makes the impossible possible ဆန္ဒဆိုတဲ့ဒီလှုပ်ချင်တယ်ဖြစ်ချင်တယ်ဆိုတဲ့ဒီအတွင်းအားဟာနော်မဖြစ်နိုင်တာတွေကိုဖြစ်အောင်လုပ်နိုင်တယ်လို့ဒီလိုပြောတာဆိုလိုတာမဖြစ်နိုင်တာဆိုတာမရှိတော့အကုန်ဖြစ်နိုင်လားထို့တူပဲနောက်တစ်ခုကဆန္ဒရှိသည့်အတွက်ကြောင့်ကြိုးစားအားထုတ်မှုကြိုးစားအားထုတ်မှုဗမာလူမျိုးတွေပြောကြတယ်ဒီကြိုးစားကဖျားတောင်ဖြစ်တယ်ဆိုရင်လုံလဝေရီယနဲ့ပတ်သက်ပြီးတော့တင်ပြီးတော့တင်စားပြီးတော့ပြောကြကြိုးစားရင်ဖျားတောင်ဖြစ်တယ်ဒါဗုဒ္ဓဘာသာတွေမှာအလွန်ကျင့်သက်စရာကောင်းတယ်ကိုလှုပ်လို့ရှိရင်ကိုယ့်ဟာကိုယ်ထက်တန်းရောက်နိုင်တယ်ဆိုကြတယ်ကိုဟာဒီညံ့တဲ့ပုဂ္ဂိုလ်တာမန်ပုဂ္ဂိုလ်မဟုတ်နိုင်ဘူးလို့ဆိုတာကိုယ့်ကိုဟိုကိုယ့်အကူယုံကြည်တဲ့သဘောမျိုးဖော်ပြတာပဲဒါအင်တာမတန်ဖိုးရှိတယ်အနည်းဆိုရင်လူတွေဟာတိတ်တိမ်နေတယ်တိတ်တိမ်နေတော့ဘာဖြစ်တယ်ဆိုဘုရားသခင်ရဲ့အလိုကြထာဝရဘုရားရဲ့ဒီဖန်ဆင်းတဲ့အတိုင်းလေးပဲငြိမ့်နေရမယ့်ပုံစံမျိုးဖြစ်နေနော်အဲ့ဒါကိုကခြေနှက်စရာမကောင်းဘူးတကယ်ကတော့ကိုယ့်ကိုဆုံးဖြတ်နိုင်စွမ်းရှိရလူတွေမှာကိုယ့်အကူဆုံးဖြတ်နိုင်စွမ်းရှိရကိုလန်းကိုရှောက်နိုင်စွမ်းရှိရဘာလို့ဆိုဘဝဆိုတာကိုယ့်ကိုတည်ဆောက်တာပဲလေကိုယ့်ကိုတည်ဆောက်နိုင်စွမ်းရှိရအဲ့ဒါကြောင့်မို့နောက်တစ်ခုက effort ကြိုးစားအထောက်မှုနော် effort makes the impossible possible ကြိုးပမ်းအထောက်မှုကလည်းမဖြစ်နိုင်တာတွေကိုဖြစ်အောင်လုပ်နိုင်စွမ်းရည်တတ္တိရှိတယ်ဣတိပါဒဆိုတဲ့အဓိပ္ပာယ်ပဲဒါဟောနောက်တစ်ခုကmind makes the impossible possible စိတ်ဓာတ်မဖြစ်နိုင်တာတွေကိုဖြစ်အောင်လုပ်နိုင်တယ် mind ကလည်းပဲ makes the impossible possible နောက်တစ်ခုက wisdom or knowledge ဝိမာန်တ wisdom or knowledge makes the impossible possible. Daha Tegego Chosa Ato Lushin, Pilla Masra, Teja. Janu Janari Kaliri Subamiro, Kulup Jenya, Tenjanija, Che. Chosa Ato Mu, Tumare Swangi Tati, Yen Lare, Kaliri, Tuchon, Kaliri, Pilla Resura. Da, Shedongale, the diamond she get up. Akule, the diamond sheep. Now, never the diamond sheep, ma. The Luya Swangi Tati Sura. Goya Chosa Ato Mu, ma. Amyaji, meet in the head. Lusura Kangole, Poncha Bio, Shombezia, Malo. That's a Viaga hot hurry. But you got them patti, so it's a galoha, but then Matt David, she did. No. Pay ya webshipy, Chuba Ato Mune Pisuam. But you got Wipati Sura, Alo Chan Shonye, a chant a cube. But you got them pattia, Alo Omienjin, a chant a cube. Soluraga, pay ya webshipy, go ye, Lola Wiria, Pisson Lavi, so go ye, Joban Ato Moody, Pisson Lavi, say, Tetan Yaude, Dilu Hora, no? Ero Luria Swain Tadiha, a dream my shidalu. Sinjim Musura Leve, a dream have a shit. Luria, a dream have a shit. Palelus, Satan Yenjim. Tajamulu, Tachua Biojare. If a mark lady was asking him who did Jessila, Kit the Bawago, Chita Messuino, Jessida, look, Yolo, Miavu, look, Pony, you are a look, can you? No? Babylon also, Pacanca was asking him who neck a naked do deal. Pion needed the Waji Beta, no? Pony do Yama, Sarah Yi, John and Pony the Bashid, John and Pony, Kuro Machido. ตุ้งจ้องมาဆိုရင်จ้องသားတွေဟာအခုလို့ဘိုကေမထားရဘူးเนาะဒါနိုင်ငံညာဆန်လဲဆိုပြီးတော့ဒီဘိုကေဆိုတာလေဘိုကေဆိုတာဗြိတိရှလူမျိုးတွေကိုဗမာဘိုလို့ခေါ်တာကေရတော့ကေတာပေါ့ဆန်ပင်အဲ့ဒါကိုဘိုကေလို့ခေါ်ကြတယ်ပေါ့အဲ့ဒါမျိုးမထားရဘူးចောင်းသားတွေအကုန်လုံးစေဝိုင်းနဲ့စရုံးနဲ့နေရမှာဆိုပြီးလုပ် သူเจ้าอ่ะတယောက်မှမနေရဘူးเจ้าနေမှာဆိုရင်အဲ့ဒါလုတ်လုံရင်းလုံရင်းနဲ့တယောက်လောက်ကအဲ့ဒီသပင်ဖြတ်ပြီးတော့ခုခေတ် Allow me dia u ong sia le the ka so yau ni ri ne be le phama lu yue ri dai ba di ka ni khin yau so ra sam min na daw ma shi do sam min na kaung daw yau pyaung ni bi ba lu so sa pin lu ri ya bo no sam min na ri ya le a kong lu bo ke phit da a lo myo thami ri le tu tu be bo san do phat la ra ro ba ro da ri ka khit yee si chang lu be pyaw a ma lu the မပြောင်းပြောင်းထိမ့်သိမ့်မှုကတော့မေတ္တာကရုဏာမုဒိတာဥပေက္ခာဆိုပြီးပြတ်မဲ့စုတရားပဲ။ကျန်တဲ့ဝဆာစင်မှုဆိုတာဆိုဆိုင်ယတီကသဘောတူပြီးတော့လက်ခံထားလို့ရှိရင်ယူနီဖောင်းဖြစ်မယ်။ယူနီဖောမီတီဖြစ်ရင်ပြီးပြီပဲ။နော်။ဘာလို့လို့ဆိုရင်ဒါတွေကလုံးလို့မရဘူးလို့ဘုန်းကြီးတွေကတော့လုတ်ခံယူတယ်ပေါ့။လုံးလို့မရ။အခုအင်တာမတီငိမ့်နေလို့ဆိုတဲ့ ဝဆာဆင်မှုပဲကြည့်။ထေရဝါဒတန်ဃာတွေဟာဘုန်းကြီးတို့ငယ်ငယ်တုန်းကအယောင်တွေကအဝါယောင်တွေဝတ်ကြတယ်။နော်အနီယောင်တွေလည်းဝတ်ကြတယ်။အခုတဖြည်းဖြည်းဒီအညိုယောင်တွေဖြစ်လာတယ်။ပြောင်းလဲလာတယ်။သို့တော့သင်္ကန်းပုံစံမပြောင်းသေးဘူး။သင်္ကန်းပုံစံမပြောင်းဘူး။ဖះရလက်ထက်ကပုံစံပြောင်းသွားတာတော့မဟာယာနပြောင်းသွား มายานะวุโยญีนี่เนี่ยพ้องบีชีเนี่ยผิดตัวไปปုံสันเปี้ยงตัวไปอวุษาเนี่ยปัดเสร็จไปพ่อนี่โหลถีดาวาระก็ออเทนติกมุยเย็นไตสุบิรดาโหถิ้งถ่าถิ้งถ่าโหลดีปုံสันนี้อ่ะจั้นนี่ได้ดาบ่เอ็มตัมมะชี้จ่าได้วุษาเสียนหมู่นี้เว้ยส่องนี้โหปัดถ่าได้โหลบ่แอฟริกาหลูฤดิคาละฤด้ด้วยได้หมดล่ะส่องนี้โหปัดถ่าดาพ่อนี้ฤบะคงตะเพ็ดพอไปแล้วปัดถ่าเอตะชู่နိုင်ငံญาติอะไรอ่ะတော့ไม่ตีတော့ပြောเลย ရသော်ဘုရားဒီခေါ်တဲ့တရားတွေကအမှန်တမ်းအစင်တမ်းမြင်နေပေါ့ဘုန်းကြီးတွေဝတ်ထားစားတာပခုံးကြီးတစ်ဖက်ပေါ်ပြီးတော့ဟိုလူရိုင်းတွေဝတ်တဲ့အဝတ်မျိုးဖြစ်နေတယ်လို့ဝေဘာဏတွေကြားဖို့တယ်နော်ကဘာဦးကဟိုတွေးဘူးပါလိမ့်မယ်ဟိုတဲ့တို့ရောမခေတ်ကဆိုလဲဒီလိုပဲအပေါ်ပတ်ထားတာပဲမဟုတ်လားပခုံးတစ်ဖက်ပေါ်ကြီးတွေပေါ့အဲ့လိုပတ်ထားတဲ့ဟာအမှန်တမ်းရှေးကျတဲ့အဝတ်ကြီးတွေပဲလို့တချို့ကလည်းအဲ့လိုပြောတယ်ပြီးတော့အာဖရိကမှာယူဂန္ဒာနိုင်ငံကဒီယူဂန္ဒာနိုင်ငံသားဘုန်းကြီးတစ်ပါးဗမာပြည်မှာသင်္ကန်းလာသင်္ကန်းဗမာပြည်သင်္ကန်းဝတ်တော်ဘုန်းကြီးတို့ဟာရှိတယ်သူ့ဘွယ်ကတန်ဃရခိတာနော်ယူဂန္ဒာနိုင်ငံသားဆိုတော့ black ပေါ့အမဲရောင်တကယ်တော့စကိုင်းတောင်မှာဘုန်းကြီးတို့သင်္ကန်းပို့ချတဲ့အပြီးတော့မှသင်္ကန်းကိုလာတက်တယ်လာတက်ပြီးတော့သူယူကန္ဒာကိုပြန်မယ်တဲ့ယူကန္ဒာပြန်တဲ့အခါသူဘယ်လိုလုံးဝမှမသိဘူးပေါ့ဒီမှာဝတ်တဲ့ဘုန်းကြီးတွေဝတ်တဲ့အဝေါ်ကပခုံးတစ်ဖက်ပေါ်ထားပြီးလေလိုရမ်းထားတာဆိုတော့သူတို့နိုင်ငံမှာအဲ့လိုဝတ်လို့ရှိရင် witch doctor ပယောဂဆရာလို့ဒီလိုယူဆတယ်တဲ့ဒီဝတ်ထားကိုကြည့်ပြီးတော့လူတွေကယွံမုန်းကြတယ်ကြောက်ရွံ့ကြတယ်တဲ့အဲ့ဒါဘယ်လိုလုံးဝမလုံးနဲ့မင်းအဲ့ကျတော့သင်္ကန်းယုံထားပေါ့လို့ကိုအိမ်နဲ့ကိုအေးဆေးဆေးနေတော့ဒီလိုနေပေါ့ကိုကြောင်းထဲမှာနေအပြင်ထွက်ပြီဆိုရင်သင်္ကန်းယုံပေါ့လို့သင်္ကန်းယုံထားတဲ့အဝတ်ဆိုလို့ရှိရင်တော့ wish ထောက်တာတော့မဖြစ်တော့ဘူးသူသဘောကျသွားပြီအဲ့တိုင်လောက်ပါမယ်လို့သူပြောသွားတယ်တကယ်လည်းသူပြန်သွားပြီပြန်သွားတဲ့အခါဟိုရောက်တော့သူ့ရဲ့မိဘတွေကစပြီးတော့သူကစီယုံတယ်စီယုံပြီးတော့သူတို့အိမ်ကလေးကတော့ဘုရားဘာသာဖြစ်သွားတယ်လို့ပြောတယ်နောက်ထပ်တော့သူနဲ့မတွေ့သေးဘူးသူကသီဟိုနိုင်ငံကဘုရားဆင်တူတော်တဆူပြင့်သွားတယ်။သင်္ကန်းကြီးနဲ့ထုတ်ပြီးတော့ဟိုယူသွားတဲ့အခါကျတော့ကက်စတန်ကနေပြီးတော့ဖြီခိုင်းတာဖြီခိုင်းတော့အဲ့ဒီမှာဖရာယုတ်တူတော်ကြီးမင်းဒီနိုင်ယုတ်ကြီးကိုဘာလို့ယူလာတာတော့မေးတယ်။အဲသူကလည်းရှင်းပြတယ်ပေါ့သူတို့မသိဘူးထားတယ်ဟုတ်နော်ဒီယုတ်ကြီးဘာလို့ယူလာတာလဲအဲ့လိုခက်ခက်ခဲခဲအမှန်တမ်းစိမ့်နေတဲ့အရက်တွေကိုသူသွားပြီးတော့ဘုန်းကြီးတော်အကြံဉာဏ်ပေးလိုက်တယ်။မင်းသာသနာပြုတယ်ဆိုရင်လို့အဲတော့မေတ္တာများများပွားလို့ဒီခံစိတ်များများထားလို့ကို့မှာဆန့်ကျင်တာတွေအများကြီးတွေ့မှာပဲလို့အဲတော့မေတ္တာတုတ်တော့အများရန်ရွတ်ပေါ့အပြင်းသွားတဲ့အခါကျတော့သူတို့နိုင်ငံမှာတတ်မှတ်တဲ့ပို့လိုက်ဖြစ်အောင်လို့တော့သင်္ကန်းယုံပြီးတော့သွားလို့ပခုံးတစ်ဖက်ပေါ်ကြီးနေမသွားနဲ့လူတွေကအထင်လွဲလိုက်မယ်နောက်ဒါနဲ့ပတ်သက်လို့ဒီအမေရိကနိုင်ငံမှာရှေးဟောင်းလူမျိုးလို့သတ်မှတ်တဲ့ဒီ Red Indian နေရှိတယ်အဲ့ဒီ Red Indian Colony ကတသက်ရှိတယ်အမေရိကအစိုးရနဲ့သတ်မှတ်ပြီးတော့ပေးထားသူတို့ထောက်ပံ့ကြီးပေးထားထောက်ပံ့ကြီးပေးတာလည်းဟိုချို့ကြမကောင်းဘူးလို့ပြောရမှာပေါ့နော်ဘာမှအလုံးမလုံးဖယ်နဲ့စားဖို့ရသူပေးထားစားပြီးတော့အဲ့တော့သူတို့ red colony ဒီ red indian တွေနေတဲ့ colony area ကြီးမှာအဲ့လူတွေကအစိုးရဆရာရတဲ့ထောက်ပံ့ကြီးတွေနဲ့ဘာလို့လို့ဆိုဘာမှမလုပ်အရက်တောက်ပြီးတော့အဲ့လိုနေကြတော့သူတို့ကတက်40ကျော်လောက်ဆိုသေးကုန်တာလေကောသေးကုန်ဘာမှမလုပ်သူအရက်ပဲတောက်နေကြပြောသလိုနေကြတယ်ဘာမှမလုပ်ထောက်ပံ့ကြီးငွေရထားတော့အဲ့လိုပြောတယ်နောက်ဗမာဆရာဝန်တယောက်ကသူအဲ့ဒီနယ်ကိုတာဝန်ကျလို့သွားရမယ် Red Indian Colony Area တခုကိုသူစေကူတာကိုသွားရမယ်သွားတဲ့အခါကျတော့မသွားခင်ကသူကဘုန်းကြီးဝတ်ချင်တယ်ဒုံလဘရဟန်းခံခံတော့သူကအဲ့ဒီ area အကြောင်းစုံစမ်းလိုက်တဲ့အခါကျတော့အဲ့ဒီအရက်ကိုသွားရင်တဲ့ကဒုံနဲ့သွားလို့မရဘူးတဲ့ကဒုံဆိုလို့ရှိရင်လူစိုးလို့ထင်တာတဲ့အဲ့ဒီကောင်လူစိုးလို့ထင်လို့ရှိရင်အဲ့မှာဝိုင်းရိုက်မှကြောက်အောင်အန်ရပြုတ်မှကြောက်အောင်အဲ့ဒါနဲ့သူဘုန်းကြီးဝတ်မဲ့အစီအစဉ်ကိုနောက်ဆုတ်လိုက်အဲ့ဒီကပြန်မှပဲဝတ်တော့မယ်ဒါသူပြောပြလို့သိတာအဲ့ဒီကပြန်မှဘုန်းကြီးဝတ်မယ်ဆိုလိုတာကဒီယဉ်ကျေးမှုတို့ဘာတို့ဆိုတာတွေကလူတွေရဲ့စိတ်ထက်အရာဒီလိုပဲပြောကြတာနော်ဘယ်ဟာမှတတ်မှတ်လို့မရအဲ့တော့တကယ်ယဉ်ကျေးမှုအစ်စ်ဆိုဒီမှာပြောရမယ်ဆိုရင်တော့လူတွေရဲ့နှလုံးသားထဲစိတ်ထဲမှာရှိတဲ့ယဉ်ကျေးမှုကမှတကယ်ယဉ်ကျေးမှု ဘာလူမျိုးပဲဖြစ်ဖြစ်နော်တရားတွေအလုံးပေါ်မှာတနာတတ်တယ်ဒီဟိုမေတ္တာထားတတ်တယ်ကောင်းကျိုးချမ်းသာကိုလိုလားတဲ့မိတ်ဆွေစိတ်ဓာတ်မျိုးရှိပြီဆိုရင်ဒါအန္တရာယ်ကင်းတာပဲမေတ္တာဆိုတာမိတ်ဆွေစိတ်ဓာတ်လို့ပြောတာ spirit of friend ပဲမေတ္တာဆိုတဲ့စကားလုံးကမေတ္တာကလာတာလေမေတ္တာဧတံမေတ္တာမိတ်ဆွေရဲ့စိတ်ဓာတ်ကိုမေတ္တာလို့ခေါ်တယ်တော့ဒီမေတ္တာဆိုတဲ့စကားလုံးလေးကအရက်ထဲမှာတော့ဟိုတဏှာချင်းနဲ့သွားရောပြီးတော့သူ့မေတ္တာရှိတယ်ငါမေတ္တာရှိတယ်လို့ဖြစ်လာတကယ်ကတော့မေတ္တာဆိုတာအင်တာမတန့်စင်တယ်သူကတန့်စင်တယ်အလုံးပေါ်မှာမိတ်ဆွေလို့ပေါင်းသိနိုင်တယ်မိတ်ဆွေသဘောထားနိုင်တဲ့စိတ်ဓာတ်ကိုမေတ္တာလို့ပြောတာနော်အဲ့ဒီမေတ္တာနဲ့ရှင်တဲ့စိတ်ဓာတ်လေးဟာအရင်ကျေးဆုံးစိတ်ဓာတ်ပဲပေါ့ယဉ်ကျေးတယ်လို့ပြောဟုတ်တယ်ဘယ်လူမျိုးပဲရှိရှိဟောမေတ္တာရှိပြီဆိုလို့ရှင်ကုညီဖို့ရဆင်းသင်းဖြစ်နေတယ်လေကောင်းစားစေခြင်းနဲ့ကုညီတယ်တော့လောကမှာမိတ်ဆွေတွေဖြစ်သွားပြီတကယ်ချင်းပေါင်းသိဖြစ်သွားပြီဆိုရင်ဘာဖြစ်ဖြစ်ကူညီတော့တာပဲဒါအမြတမ်းထင်ရှားအဲ့ဒါကြောင့်ဟိုယဉ်ကျေးမှုဆိုတာမေတ္တာနဲ့ဒီလွှမ်းမိုးထားတဲ့စိတ်ဓာတ်ကိုပဲပြောရမှာပဲအဲ့ဒါမှတကယ်ယဉ်ကျေးမှုစစ်လို့ပြောရမယ်မေတ္တာဆိုတာအားလုံးပေါ်မှာထားတာဒီမှာတော့မေတ္တာဖို့မေတ္တာဖို့ဆိုတာတွေရွတ်ဆိုပြီးတော့အဲ့ဒါလို့မေတ္တာဖို့မှမေတ္တာလို့ဒီလိုထင်တာမဟုတ်ဘူးနော်အဲ့ဒါကတော့ဒီလောက်တတ်အောင်လို့သင်ပေးတဲ့သဘောလောက်ပဲရှိတယ်။တကယ်ကတော့မေတ္တာဆိုတာစိတ်ထဲမှာဖြစ်ပေါ်တဲ့အရာတစ်ခုပဲ။အဲ့ဒါကို develop ဖြစ်အောင် strong ဖြစ်အောင်လုပ်လို့ရတယ်။လေ့ကျင့်ပေးလို့ရတယ်ပေါ့။အဲ့ဒီလိုလေ့ကျင့်ပေးတာကိုယ်မိတ်ဆွေတွေပေါ်မှာထားတဲ့စိတ်ဓာတ်ကိုဘယ်သူပေါ်ပဲဖြစ်ဖြစ်ထားနိုင်အောင်ကြိုးစားတာ။ဒါကိုမေတ္တာပွားတယ်လို့ခေါ်တာပေါ့။တို့ပွားလာ။လူတွေမှာမေတ္တာကိုမေတ္တာဆိုတာညီညွတ်ညီမျှမထားနိုင်ဘူး။ကိုယ်နဲ့ခင်မင်ရင်းနှီးတဲ့ပုံကိုယ်ရဲ့အကျိုးစီးပွားကိုလိုလားတဲ့စိတ်ကလေးဟာကိုယ်နဲ့မတည့်တဲ့လူကြတော့ပျောက်သွားကိုယ်နဲ့မတည့်တဲ့လူနဲ့တွေ့ရင်အဲ့ဒီစိတ်ကပျောက်သွားနော်မိတ်ဆွေစိတ်မထားနိုင်မတည့်တဲ့လူကြရန်သူဖြစ်သွားပြန်အဲ့ဒါလို့မဖြစ်ရအောင်အားလုံးပေါ်မှာတညီတဲ့မေတ္တာထားနိုင်အောင်ကြိုးစားအထောက်အထားပဲမေတ္တာပွားတယ်လို့ခေါ်တာနော်အားလုံးပေါ်မှာမေတ္တာတညီတဲ့ထားနိုင်အောင်ကြိုးစားဒါတကယ်ယဉ်ကျေးမှုလို့ပြောလို့ရတယ်ပေါ့ဟုတ်တော့ကိုယ့်ရဲ့ပတ်ဝန်းကျင်လူဆိုတာ society နဲ့နေတာဘဝရောက်လာကြတဲ့အမေနဲ့ဖေအရင်တွေ့တယ်ညီကောင်မောင်နှမတွေတွေ့တယ်ဦးကြီးဦးလေးတွေတွေ့တယ်ပေါ့အားလုံးအတိုင်းဝိုင်းကြီးတစ်ခုတည်းရောက်လာတာအဲ့တော့ society နဲ့ရောက်လာလို့ရှိရင်ရှေးဥစ္စာစထားမှာတော့မေတ္တာစိတ်ပဲပေါ့ကိုယ့် society ထဲမှာအဆင်မပြေလို့အခက်အခဲကြုံနေတဲ့ပုံစံတွေဆိုတာလည်းရှိနိုင်အဲ့လိုရှိလာလို့ရှင်သူ့ရဲ့အခက်အခဲကိုဝိုင်းကူပြီးတော့ဖေးမပြီးအခက်အခဲကလွတ်မြောက်အောင်လုပ်တာကိုကရုဏာလို့ခေါ်တယ်အဲ့ဒါအိမ်တမ်းမှမြင့်မြတ်တဲ့ဟာတစ်ခုဥပမာကျောင်းသူကျောင်းသားတွေထဲမှာဆိုလို့ရှင်လေဟိုပညာရည်ရည်ချင်းအင်ကျူမမြင့်လို့နှိမ့်ကြနေတဲ့ကလေးဆိုရင်ဝိုင်းဖေးမပြီးတော့မြင့်အောင်ကြိုးစားပေးလာတယ်ဒါကရုဏာလို့ခေါ်တယ်ဘယ်အရာပဲဖြစ်ဖြစ်ချွတ်ငယ်လို့မပြည့်စုံဘူးဆိုလို့ရှိရင်သူ့ပေါ်မှာအကျဉ်းနာတရားထားပြီးတော့ဖေးဖေးမမလောက်ကင်ပေးတာဒါတွေကကရုဏာလို့ပြောတာနော်တနာတယ်ကျဉ်းနာတယ်ဟောနောက်တစ်ခါထူးချွန်ထက်မြက်ပြီးတော့အောင်မြင်တဲ့ပုံကိုကြတော့လေငါတဲ့ตายမလားဆိုတဲ့စိတ်ဓာတ်မထားရဘူးမုဒိတာဝမ်းသာနိုင်ရမယ်ဝမ်းမသာရင်ဘာဖြစ်လဲဆိုတော့ jealousy ဖြစ်လာ jealousy ဆိုတာအကုသိုလ်တရားဖြစ်သွားjealousy ဆိုတာ society ထဲမှာအဖြစ်တရားတစ်ခုပဲပေါ့အဲ့ဒါကိုမုရိတာဆိုဝမ်းသာနိုင်ရမယ်ဆိုလိုတာ congratulation လုပ်နိုင်ရမယ်စိတ်ထဲကို heartily congratulation ပေါ့နော်စိတ်ထဲနှလုံးထဲကိုကနေပြီးတော့ဝမ်းသာအဲလဲဖြစ်နိုင်ရမယ်ကြီးပွားတိုးတက်လာတယ်ဥပမာပဲယာရုဌာနန္တရကိုယ်ရမြင့်သွားတယ်ကိုယ်ရအခွင့်ကောင်းတွေရသွားတယ်ဝမ်းသာနိုင်ရမယ်သူကအဲ့ဒီဝမ်းသာမှုကိုမုရိတာလို့ခေါ်တာပဲပေါ့အဲ့တော့မေတ္တာလည်းထားရမယ်အားလုံးပေါ်မှာမေတ္တာအခြေခံပြီးတော့ကိုယ့်ရဲ့နှိမ့်ကြသွားလို့ရှင်လေအကျဉ်းနာတရားနဲ့ဝိုင်းဖေးမှကုညီတယ်ကိုယ့်ရဲ့တာသွားလို့ရှင်လေဝမ်းသာဝမ်းမြောက်ဖြစ်တယ်ဟောနောက်ဆုံးတစ်ခုကြတော့အင်တမတ်တည်ငြိမ်တဲ့သဘောတစ်ခုရှိတယ်ဥပိ္ပခာတဲ့ ဥပိ္ပခာဆိုတာချစ်ချင်းမုန်းညင်းဆိုတဲ့အစွန်ရောက်တာတွေမထားတော့ဘူးသူနော်ချစ်လို့လည်းပို့လို့မပေးဘူးမုန်းလို့လည်းပဲချောင်းမတွန်းဘူးအားလုံးလှုပ်တဲ့လှုပ်ထိုက်တယ်ဆိုတဲ့အပေါ်မှာမူတည်ပြီးတော့လှုပ်ပေးတာဥပိ္ပခာလို့ခေါ်တယ်နော်မြတ်စွာဘုရားရဲ့ပါရမီတော်7ပါးထဲမှာမေတ္တာပါရမီပါတယ်ဥပိ္ပခာပါရမီပါတယ်မေတ္တာပါရမီကြောင့်တရားတွေအားလုံးအပေါ်မှာလှုပ်တဲ့လှုပ်ထိုက်တာကိုလှုပ်ပေးတယ်ဥပိ္ပခာပါရမီရှိသည့်အတွက်ကြောင့်သူတို့ဘောကပြန်ပြီးတော့တုံ့ပြန်လာမယ်ညှော့လင်းချက်မထားဘူးအဲ့ဒါဥပိ္ပခာလို့ခေါ်ညှော့လင်းချက်ထားနေရင်ဥပိ္ပခာမဖြစ်ရရောက်တယ်ပေါ့အဲ့တော့မြန်မာလူမျိုးတွေနားလည်နေတဲ့ဥပိ္ပခာကတော့မတည့်လို့မခေါ်မပြောပြစ်ထားတာမျိုးဒါမျိုးကိုသွားပြီးတော့ဥပိ္ပခာလို့ယူဆနေကြတယ်အဲ့ဒီဥပိ္ပခာမဟုတ်ဘူးနော်ဥပိ္ပခာဆိုတာအင်မတန်မှစိတ်သက်ကြန့်ခိုင်တယ်သူကစိတ်သက်ကြန့်ခိုင်အစွန်းရောက်တာတွေမရှိတော့ဘူးသူကဒါမှမဟုတ်ဘာသာပြန်တဲ့အခါအဲ့ဒီဥပိ္ပခာကို equanimity လို့ပြန် equanimity mental equanimity စိတ်ရဲ့တည်ငြိမ်မှုတစ်ခု balance ဖြစ်နေတာအမြဲတမ်းချစ်ချင်းကြောင့်လဲပို့လို့မပေးဘူးမုန်းခြင်းကြောင့်လဲချောင်မတွန်းဘူးဒီနှစ်ခုပေါ်မှာမူတည်ပြီးတော့ဒီနှစ်ခုကိုရှောင်ရှားပြီးတော့လှုပ်တဲ့လှုပ်ထိုက်တာတွေကိုလှုပ်ပေးတာနော်တဏှီတဲ့ထားနိုင်တဲ့စိတ်ဓာတ်အမြဲတမ်းမမောမြတ်တယ်လို့ပြောအမဥပိ္ခာအဆင့်ဟာအင်မတန်မှရင့်ကျက်တယ်ပေါ့အင်မတန်ရင့်ကျက်သွားတဲ့ပုဂ္ဂိုလ်တယောက်ဟာဒီလူကိုလည်းမကြည့်တော့ဘူးနော်ဒီလူကငါဘယ်တော့မှမလုပ်ပေးတာလို့ဆိုတာမကြည့်ဘူးဒီလူကငါဘယ်တော့မှစော်ကားခဲ့တာဆိုတာလည်းမကြည့်ဘူးနော်သူလိုအပ်နေလို့လုံးတင်လှုပ်ထည့်ဆိုရင်လှုပ်ပေးလိုက်တယ်လူမကြည့်ဘူးပေါ့နော်အဲ့ဒီလူဟာမျိုးကြတော့ဥပိ္ခာလို့ခေါ်တယ်ပေါ့နောက်တစ်ခုကိုကကူညီထားတဲ့အပေါ်မှာလူတွေဟာမျှော်လင့်ချက်တစ်ခုထားတတ်တယ်နေဆုံးတော့ကျေးဇူးတင်ခံရတယ်ပေါ့။ငါဘယ်တော့မှသူ့ကိုကူထားတာ။နေဆုံးလေးတော့ကျေးဇူးတင်ခံရ။အဲ့ဒီကျေးဇူးတင်ခံရတဲ့စိတ်ကဥပိ္ပခာမရှိလို့ဖြစ်တာ။သူစီကမျော်လင့်ချက်တစ်စုံတစ်ခုမထား။ကိုလှုပ်တင်လို့လှုပ်ပေးတယ်ဆိုတာမျိုးပဲထား။ဘာတစ်ခုမှတုံ့ပြန်လာတာကိုမျော်လင့်ချက်မထားမှဥပိ္ပခာလို့ခေါ်တာ။အဲ့ဒီလိုဟာအလွန်မွန်မြတ်တဲ့ဥပိ္ပခာတရားလို့ဒီလိုဆိုတာပေါ့နော်။ဒီဒါကြောင့်ကိုတကယ်ယဉ်ကျေးမှုဆိုဒီမှာမေတ္တာကရုဏာမုဒိတာဥပိ္ပခာလို့ဆိုတဲ့ဒီပြမစုံတရားတွေနဲ့ထုံမှန်းထားတဲ့စိတ်ဓာတ်ရှိတဲ့ပုဂ္ဂိုလ်မှာတကယ်ယဉ်ကျေးသူလို့ခေါ်မှာဖြစ်ပါတယ်ဘယ်လိုအဝါစာမျိုးဝတ်ထားတာဘယ်လိုနေထိုင်နည်းနဲ့နေထိုင်ဘယ်လိုပဲပြောပြောမေတ္တာကရုဏာမုဒိတာဥပိ္ပခာခေါင်းမနေရင်တော့ဒါအင်ပိုလိုက်ပဲပေါ့မေတ္တာကရုဏာမုဒိတာဒီလွှမ်းမုံထားမယ်ဥပိ္ပခာထွန်းလွန်ထားမယ်ဆိုတဲ့ပုဂ္ဂိုလ်ရဲ့စိတ်ဓာတ်ကြတော့ polite ပေါ့ civilization ဆိုတာတကယ်ယဉ်ကျေးမှုဟာဒီပေါ်မှာသာမူတည်တယ်လို့မြတ်စွာဘုရားကစိတ်တန်ဒန်တန်ဒုက္ခဝဟံတကယ်ယဉ်ကျေးတဲ့စိတ်ဟာချမ်းသာဒုက္ခကိုဆောင်ယူနိုင်ပါတယ်နော်ဆောင်ယူနိုင်ပါတယ်လို့မြတ်စွာဘုရားဟောတဲ့အတိုင်းယဉ်ကျေးမှုဆိုဒီမှာစိတ်ဓာတ်ယဉ်ကျေးမှုကပို့ပြီးတော့အဓိကကြပြီးအားလုံးအတွက်နော်equally important ကဒီဟာပဲဝတ်စားဆင်မှုနဲ့မဆိုင်ဘူးဘွာတွေနဲ့လည်းမဆိုင်ဘူးဝတ်စားဆင်မှုက society ကခွင့်ပြုလို့ရှိရင်အများသဘောတူရင်ဖြစ်တော့မှာပဲဒါတွေရတော့เนาะအများနဲ့ပဲသက်ဆိုင်တယ်မြန်မာလူမျိုးတွေကလည်းမြန်မာရင်ကျေးမှုဆိုပြီးတော့အမျိုးမျိုးခေါ်ကြမယ်ပေါ့เนาะဝတ်စားဆင်မှုတွေကလည်းခက်အားလျော်ဆိုတော့ပြောင်းလဲလာတယ်ဆိုတာတွေအကုန်လုံး style ဆိုတာပြောင်းလဲလာတာပဲနော်နေနေထိုင်နေ style ပြောင်းလဲလာတယ် hair style ပြောင်းလဲလာတယ်ဝတ်စားတဲ့ style တွေပြောင်းလဲလာတယ်အဲ့ဒီပြောင်းလဲမှုတွေကဘယ်လိုပဲပြောင်းမေတ္တာကရုဏာမုဒိတာဥပိ္ပခာဆိုတဲ့အရင်းခံကြတဲ့ဒါယဉ်ကျေးမှုမပြောင်းမှုရပို့အရေးကြီးပါတယ်ဒါကြောင့်မို့စံထားရမယ့်ယဉ်ကျေးမှုဆိုဒီမှာမေတ္တာကရုဏာဥပိ္ပခာမေတ္တာကရုဏာမုဒိတာဥပိ္ပခာဆိုတဲ့ပြမစိုးတရားတွေလွှမ်းထုံထားတဲ့စိတ်ဓာတ်ရဲ့ယဉ်ကျေးမှုပါတကယ်ကိုစံထားရမယ့်ယဉ်ကျေးမှုဖြစ်တယ်ဆိုတဲ့အကြောင်းကိုမှတ်သားနာယူပြီးတော့လိုက်နာကျင့်သုံးနိုင်ကြပါစေကုန်သတည်း